အစ္စရေးနဲ့ဟာမတ်စ်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေရှေ့ရက်ဆက်တိုက်ဖြစ်ပွားနေရကနေရပ်ဆိုင်းသွားခဲ့တဲ့ကြာသပတေးနေ့မှာတော့ထောင်နဲ့ချီတဲ့ဂါဇာကမ်းမြောင်ဒေသခံတွေဟာလမ်းတွေပေါ်ထွက်ပြီးအလံတွေမှုခွေရန်ပြုံမြူနေကြသလိုအစ္စရေးဘက်ကလည်းတင်းမာမှုတွေတဖြည်းဖြည်းလျော့ပါနေတာတွေ့ရပါတယ်။အပြစ်ခတ်မရှိဘဲကြည်လင်းနေတဲ့ညဘက်ကောင်းကင်မြင်ကွင်းဟာအီဂျစ်ကဂျာဝင်ပြီးဖြန့်ပြင်းပေးတဲ့အပြစ်ခတ်ရစေးအောင်မြင်မှုကြောင့်ဖြစ်ပြီးဂါဇာကမ်းမြောင်ဘက်ကဟာမတ်စ်ဝန်ကြီးချုပ်ကသူရဲ့စစ်သွေးကြွအဖွဲ့အများအပြားဒီအပြစ်ခတ်ရစေးသဘောတူညီမှုအတွက်လေးစားလိုက်နာခဲ့တာကိုချီးကျူးလိုက်ပါတယ်။အီဂျစ်ဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကလည်းသူ့အစိုးရအနေနဲ့အပြစ်ခတ်ရစေးသဘောတူညီချက်အတွက်လေးစားတဲ့အနေနဲ့အပြစ်ခတ်တွေမလုပ်ပေမဲ့တစ်ဖက်ကဒီသဘောတူညီချက်ကိုချိုးဖောက်လာရင်တော့ပြန်ပြီးတုံ့ပြန်မှုပြင်ဆင်နေတယ်လို့ဆိုပါတယ်။အစ္စရေးတောင်ပိုင်းမှာအခုတတိကျောင်းတွေကိုပိတ်ထားစေပါဒီဒေသဟာအစ္စရေးပါလက်စတိုင်းတိုက်ပွဲတွေဖြစ်ပွားနေတဲ့လင်းနှစ်တာကာလအတွင်းပါလက်စတိုင်းတွေရဲ့ရော့ကက်လောင်ချာနဲ့ပစ်ခတ်မှုအများဆုံးခံရတဲ့ဒေသပါအစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဟမတ်စစ်သွေးကြွအဖွဲ့တို့ကြောင့်အပြစ်ခတ်ရစင်းသဘောတူညီမှုကအခု24နာရီအောင်မြင်နေတာမို့ဂါဇာကမ်းမြောင်ဒေသကလူနဲ့ကုန်စည်ကူးသန်းမှုတွေအတွက်နေဆက်ဒေသကိုပြန်ပြီးဖွင့်ပေးဖို့လုပ်နေပါတယ်